တောင်သူလယ်သမားတွေယူထားတဲ့စိုက်ပျိုးစရိတ်ချင်းငွေနဲ့တွေးကြံပမာဏတချို့ကိုထွက်ကုန်သီးနှံနဲ့ပေးချေရမယ်လို့စစ်ကောင်စီခန့်တမဝါယမနဲ့ကျေးလက်ဖွံ့ဖြိုးရေးဌာနပြည်ထောင်စုဝန်ကြီးကပြောဆိုခဲ့ပါတယ်။အဲ့ဒီလိုပြန်ပေးချေတဲ့အခါဈေးကွက်ပေါက်ဈေးနဲ့မတွက်ပဲရည်ညွှန်းဈေးနှုန်းနဲ့သာဈေးဖြတ်မယ်ဆိုရင်တော့အရှုံးပေါ်နိုင်တာတွေကိုလယ်သမားတချို့ကတော့စိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုဝင်းခန့်မောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ။
စဘာနဲ့ပဲဆိုင်တဲ့တောင်သူတွေကယူထားတဲ့စိုက်ပျိုးစရိတ်ကြွေးကြံတွေက25ရာခိုင်နှုန်းကိုတီးနံနဲ့စားထိုးပြီးပြန်ဆက်ပေးရမယ်လို့တမဝါရမနဲ့ကျေးလက်ဖွံ့ဖြိုးရေးဌာနပြည်ထောင်စုဝန်ကြီးဦးလှမိုးကတနင်္လာနေ့ကပဲခူးတိုင်းခီးစဉ်တွင်ပြောခဲ့တာပါ။ဒါ့အပြင်ယူထားတဲ့စဘာစရိတ်ချင်းငွေတွေကိုလည်းတန်မိုးနဲ့ညီမျှတဲ့ထွက်ကုန်တွေနဲ့ပေးချေရမယ်လို့တမဝါရမနဲ့ကျေးလက်ဖွံ့ဖြိုးရေးဌာနကနိုဝင်ဘာ21ရက်နေ့မှာထုတ်ပြန်ထားပါရယ်။ဒါပေမဲ့ဒီတီးနံတွေကိုဈေးကွက်ပေါက်ဈေးတန်မိုးအတိုင်းဝယ်ယူမှာလားဒါမှမဟုတ်ဌာနဆိုင်ရာကသတ်မှတ်ထားတဲ့ရည်ညွှန်းစေးနဲ့ဝယ်ယူမှာလားဆိုတာကတော့မဖော်ပြထားပါဘူး။အခုနှစ်စပါးစေးကစံကျန်းတင်းတရာကိုကျပ်73သိန်းဝန်းကျင်ရှိပြီးစံချောကတော့16သိန်းဝန်းကျင်ရှိပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့တောင်သူလယ်သမားအချိုးစည်းဝါမြင့်တေးအဖွဲ့ရဲ့စပါးရည်ညွှန်းသတ်မှတ်စေးက6သိန်း3000ကျပ်ဖြစ်ပါတယ်။ဒီနှုန်းနဲ့တွက်ပြီးအကျွေးဆက်ရမယ်ဆိုရင်အစင်မပြေနိုင်ကြောင်းဘကိုးတိုင်းကလယ်သမားတို့က FOA ကိုပြောပါတယ်။
ဒီခုရွှေရွှေရွှေစီမဲဆိုတဲ့ရွှေစီမဲအမျိုးသားရွှေစီမဲအဲ့ဒါတွေကတော့ရောင်းချပြီးဆက်ကြတာပဲလေ။ဆုံးသက်ခါလည်းအဲ့လိုပဲစပါးရောင်းချပြီးပေးကြရတယ်။ဘုသူကဒီလိုပဲကြံနေကြတယ်။သူတို့ဘလို့ပဲအစိုးရကပြောပြောဒီပြင်မှာရောင်းနေဝယ်နေကြတာဒီ72ကျပ်73ပဲလေ။အဲ့ဒီညီမျိုးစေးတိုင်းသူတို့ပြန်တောက်မှုတွေကဖက်ဖက်လောင်ရှုံးတယ်လေ။ရှုံးလို့လည်းမဟုတ်ဘူးလေလေတွေပါပြန်အမှန်နေတာလေအဲ့ဒါဆိုရင်
ဌာနဆိုင်ရာဘက်ကတော့စပါးနဲ့ပဲဒီစိမ့်ဆိုင်တဲ့တောင်သူတွေအတွက်ဓာမီဩဇာနဲ့ပိုးသက်စီရီငွေမချေးပဲတိရခိုင်နှုန်းဝင်ဆောင်ကနဲ့ပံပိုးပေးနေတယ်လို့အဲ့ဒီနိုဝင်ဘာ21ရက်ထုတ်ပြန်ချက်မှာရေးသားထားတာပါဒီလိုချင်းငွေနဲ့သွေးအားစုကျွေးကြံတွေကိုတီးနံနဲ့စားထိုးပြီးပြန်လဲပေးချေရမယ်လို့ဖော်ပြထားတာဖြစ်ပါတယ်လေယာဖွံ့ဖြိုးရေးဘဏ်မှာချင်းငွေယူထားတဲ့သူတွေတဲ့အေယာဝတီတိုင်းကအများဆုံးဖြစ်ပါတယ်လေသမားတွေကတော့နှစ်တိုင်းကျွေးကြံရှိတယ်လို့အေယာဝတီတိုင်းကြိုက်လက်မျိုးကလေသမားတူကပြောပါတယ်
လေမားကလည်းမျိုးရောညာဖြစ်နေတာမျိုးတရားဒီပုံမှန်အပ္ပတ္တကသူသာရှိလာတာကိုအကြတော့ဒီကားထဲမှာလည်းမချိော်လည်းဂျူတုံးကြီးကတော့ရှိတာပေါ့ပြီးတော့ပြန်ဆက်ပေါ့လေမားကလည်းလည်းလေလာပဲပေါ့
မြမစီမံဘန်နာဌာနရဲ့စီးရင်အရာဆိုရင်တနိုင်ငံလုံးမှာတောင်သူလေသမား 1.8 တန်းရှိပြီးသူတို့အတွက်စိုက်ပျိုးရေးစရိတ်ချင်းငွေကိုမြမလေယာဖွံ့ဖြိုးရေးဘဏ်ကထုတ်ချေးပေးနေတာဖြစ်ပါတယ်ရာသီဥတုဖောက်ပြန်တာထုံးလုံးနိုင်ဖို့အတွက်ရင်းနှီးရတဲ့သွင်းအားစုဈေးတက်တာစပားစီမရတာဒီလိုအကြောင်းတွေကြောင့်လယ်သမားတွေရဲ့ကြွေးကြံကနှစ်တိုင်းအများပြားရှိနေတာပါ2019ခုနှစ်တခုထဲမှာတည်းကြွေးကြံပမာဏကျပ်ငွေဘီလီယံ220ကျော်အထိရှိခဲ့တယ်လို့ဌာနဆိုင်ရာစည်းရုံးတွေမှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာတောင်သူလယ်သမားတွေရဲ့ကြွေးကြံတွေကိုတည်နံတဲ့အချို့ကျပြန်လည်ပေးဆပ်ရမယ်လို့အနာသိစစ်ကောင်စီရဲ့ကြေညာခဲ့ပြီးတဲ့နောက်လယ်သမားတွေဖြစ်ပေါ်နေတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးကိုဝင်းခန့်မောင်စူးစီးပြောပြသွားတာပါ